ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့မြန်မာအစိုးရစစ်တပ်တွေဟာဝိုင်းမော်မြို့နယ်မှာမနေ့နေ့လယ်ပိုင်းကတိုက်ပွဲတွေဆဖြစ်ပွားခဲ့ပြီးတော့ဒီကနေ့မနေ့ထီလဲတိုက်ခိုက်နေတော့မယ်လို့ KIO ဘက်ကပြောပါတယ်ဒီတိုက်ပွဲဟာအစိုးရတပ်တွေက KIA ဗဟိုဌာနချုပ်နားမှာထိုးစစ်အတွက်ပြင်ဆင်လှုပ်ရှားမှုတွေလုပ်တဲ့အတွက်နှောက်ယှက်တိုက်ခိုက်တာဖြစ်တယ်လို့လဲ KIO ဘက်ကပြောသလိုအစိုးရတပ်တွေဟာကချင်ပြည်နယ်နေရာတော်တော်များများမှာစစ်ဆင်ရေးအတွက်ပြင်ဆင်နေတာရှိနေတယ်လို့လဲပြောဆိုပါတယ် KIA နဲ့အစိုးရတပ်ကြားပြစ်ခတ်ရက်စဲဖို့ဆွေးနွေးတာတွေဟာပြီးခဲ့တဲ့လဇန်ပိုင်းလောက်ကစပြီးတော့ရက်စဲနေကြတာဖြစ်ပြီးလက်ရှိကချင်ပြည်နယ်ထဲမှာဖြစ်ပေါ်နေတဲ့နောက်ဆုံးအခြေအနေတွေကိုတော့ထိုင်းခြေဆိုင်သတင်းတောက်ကုမိုးစော်ကဆက်ပြီးတော့ပြောပြပေးပါလားရှင်
။ဟုတ်ကဲ့ KIA နဲ့မြန်မာအစိုးရစစ်တပ်တွေလက်တလောတိုက်ပွဲဖြစ်ပွားနေတဲ့နေရာကတော့ KIO အခြေဆိုင်ရာလိုင်ဇာမျိုးနယ်15မိုင်လောက်အကွာဝိုင်းမော်မျိုးနယ်အတွင်းမှာဖြစ်ပြီးနားဖောကနေဆင်းလာတဲ့အစိုးရစစ်ကြောင်းကို KIA ဘက်ကကြားဖြတ်တိုက်ခိုက်တာလည်းဖြစ်ပါတယ်။လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကို KIO ရဲ့ပြောရေးဆိုခွင့်ရှိသူဦးလာနန်ကအခုလိုပြောပါတယ
်။မနေ့ကနေ့နယ်ပိုင်းကနေစဖြစ်တာ။ဒီနေ့မနေ့ထိလည်းအဲ့ဒါဟိုမပြေးနိုင်တဲ့ဟိုဂျူချာဂျူချာဖြစ်နေတော့မဲ့။ဖြစ်တာတော့တို့ဒီနားဖို့ကန်းကိုရိခာဥတာရဲ့နောက်ပြီးတော့တခုတလောတုန်းကလွန်ခဲ့တဲ့ဟို၄-၅ရက်တုန်းကတို့အမှဟို Husky ဒီဇင်းသွားတယ်။အဲ့ဒီ Husky ကိုတက်တို့လို့သူရေးယူပြီးခဲ့တဲ့အခွက်ပါ။ခလာရ30ခွင့်ရယ်ခလာရ29ရယ်ခလာရ43ရယ်အဲ့ဒီစိတ်ကြောင်း3ကြောင်းကိုပေါင်းထားရဲ့လှူချတာဖွဲ့ဖို့သူရဲ့စောက်ဆန်းကိုပြန်ထုတ်တာလဲလမ်းကြောင်းမှာဖြစ်သွားတာပါ
တိုက်ပွဲအစီရင်ခံစာမရသေးတာကြောင့်အထီးခိုက်အကြဆုံးအခြေအနေကိုတော့အသေးစိတ်မသိရသေးဘူးလို့ပြောပါတယ်ဒီလိုအစိုးရစစ်ကြောင်းတွေကိုတိုက်ခိုက်ရတဲ့အကြောင်းကိုတော့ဦးလာနန်ကအခုလိုဆက်ပြောပါတယ
်သူတို့စစ်ကြောင်းထိုးတယ်ဝင်တယ်ဆိုတော့ဒါကကျွန်တော်ဟိုပြစ်တာခတ်တာလုပ်ရမယ်ဘာကြောင့်လဲဆိုရင်အဲဒီနားဖို့ခန်းဆိုတော့ကျွန်တော်ရဲ့ဘူဌာနချုပ်တဲ့သူလေးနီးနေကိုဌာနချုပ်ပါကြောင်ပက်ကိုလည်းသူတို့အဲဒီနားဖို့ခန်းရပြီးတော့ဟိုထိန်းထားလို့ရတယ်လေအဲ့ကြတော့ဒီနာဖို့ဆန်းကိုအေးခတိတာမျိုးလုံအပ်ဖြစ်နေတာမျိုးကျွန်တော်တော့ခုချက်တော့မဟုတ်လုံးဝခွင့်ပြုနိုင်ဘူး။မှန်ကယ်ပဲသူစစ်မလုပ်ပေမဲ့သူစစ်တဲ့ပြင်ဆင်နေတဲ့အချိန်မှာတော့သူရဲ့လှုပ်ရှားမှုကိုကျွန်တော်ဖြစ်နိုင်တယ်လို့အနောက်ဆက်ပြေးရပါမယ်။ဒီတိုင်းလက်ပတ်ပြီးတော့ထိုင်ကြည့်နေမယ်ဆိုရင်အဲ့ဒီစစ်စင်ရဲ့ပြင်ဆင်မှုဟာနောက်တစ်ချိန်ကျရင်ကျွန်တော်တို့အများကြီးဟိုထိခက်ကြီးဖြစ်သွားနိုင်တယ်။ဒါမှမဟုတ်သူရဲ့စစ်စင်ရဲ့ပြင်ဆင်နေတဲ့ကာလသူရဲ့တက်လှုပ်ရှားမှုတွေပါကျွန်တော်နေပြီးတော့ဖြစ်နိုင်တဲ့အရင်းနဲ့လက်ပြီးတော့ဟိုကြောက်ကြောက်ကြာကြီးနဲ့နောက်ဆက်ပြေးရပါမယ်။
ဒီလ14ရက်နေ့ကလည်းမုံပေါင်းမြို့နယ် KIA နယ်မြေအတွင်းကိုဗမော်အခြေစိုက်ခလာရ49ကအင်အား100ကျော်နဲ့ဝင်ရောက်လာတာကြောင့် KIA နဲ့တန်တားကြီးကြောကြတိုက်ပွဲတစ်ကြိမ်ဖြစ်ခဲ့ပါတယ်။ KIA ဘက်ကတော့အစိုးရစစ်တပ်တွေဟာကချင်ပြည်နယ်အတွင်းကနေရာအနှံ့မှာစစ်ရေးပြင်ဆင်တာတွေလုပ်နေတယ်လို့ပြောပါတယ်
။ဟိုအဲ့မြို့တော်နေရာတွေကအနှံ့မှာပဲလို့လုပ်နေကြပါ။တမဟာ3ဘက်မှာလည်းရှိပါတယ်။ဟိုတမဟာနဲ့ဒီတိုင်ရင်5ဘက်မှာလည်းအမြင်နဲ့လုပ်နေကြတယ်။နောက်ပြီးတိုင်ရင်17နာမတိပေါ့နော်အဲ့ဒီမှာလည်းသူတို့အမြင်တိုင်ရင်တွေဝက်ဘက်ဆို121ဖြစ်နေတယ်။အဲ့ဒီဖွဲ့တွေအဲ့လှုပ်ဆိုင်နေတယ်တိုင်ညာဖြစ်ပြီးမှလည်းနဲ့ညာဖြစ်ပြီးရိခါဖြစ်ပြီးမှမျိုးလုပ်နေကြတယ်။ဒီစင်ဘူဘက်မှာလည်းသူတို့အမြင်ပဲလှုပ်ရှားနေကြတယ်။သူတို့ဘက်တော့အမြဲတမ်းဟိုအဆင့်တင်ဖြစ်နေအောင်ဟိုလူဝတဲ့ရိခါတွေတက်ဟိုရေးပေါ်ဖြည်တာမျိုးအမြဲတမ်းလုပ်နေကြတာပါ။အဲ့မျိုးလှုပ်ဆောင်တဲ့နေရာမှာအရင်တော့သူတို့ကအယောက်တစ်ဆယ်နဲ့ဆယ်အလုပ်သွားရင်းနဲ့လုပ်ကြတာအခုတော့ပိုင်းကြတော့အင်ကဟိုတရားကျော်နေရာကြီးပါအမြဲတမ်းအလုပ်ရှားပြီးမှဒီပြင်ဆင်မှုတွေကိုအမြဲတမ်းလှုပ်ဆောင်နေတာပါ
ပြီးခဲ့တဲ့လ2ရက်နေ့ကအပြစ်ခတ်ရက်စဲရေးအတွက် KIA နဲ့ပြည်내တင်းချင်းအေးချမ်းမှုညှိနှိုင်းရေးအဖွဲ့တွဲဆောင်ပြီးတဲ့နောက်မှာအစိုးရဘက်ကစီးရေးပြင်ဆင်တာစီးရေးလှုပ်ရှားတာတွေပိုများလာနေတယ်လို့ KIA ဘက်ကပြောဆိုပေမဲ့တိကျအတည်ပြုချက်တော့မရသေးပါဘူး။လောလောဆယ်မှာတော့မြန်မာအစိုးရဘက်ကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုငြင်းချမ်းရေးဆွေးနွေးဖို့တရားဝင်ကမ်းလှမ်းထားပါတယ်။ဒီကမ်းလှမ်းချက်မှာ2008ဖွဲ့စည်းပုံနဲ့အညီဆောင်ရွက်မယ်လို့ထုတ်ပြန်ထားတဲ့အပေါ်မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကလက်မခံပါဘူး။KIO ကတော့အပြစ်ခတ်ရစေးရေးအတွက်ဆက်လက်ဆွေးနွေးမယ်လို့ပြောဆိုပေမဲ့1948ပင်းလုံးသဘောတူညီချက်ကိုအခြေခံပြီးနိုင်ငံရေးအရဆွေးနွေးမယ်လို့လည်းထုတ်ပြန်ထားပါတယ်။မြန်မာအစိုးရနဲ့ KIA အကြား1994ခုနှစ်ကသဘောတူညီထားတဲ့အပြစ်ခတ်ရစေးရေးဟာဒီနှစ်ဇွန်လအတွင်းမှာပြည့်ပြည့်သွားခဲ့ပြီးတိုက်ပွဲတွေပြန်လည်စတင်ခဲ့တာဖြစ်ပါတယ်။3လကျော်တိုက်ပွဲကာလအတွင်းမှာတရုတ်မြန်မာနယ်စပ်ဒေသနဲ့မြစ်ကြီးနားဝိုင်းမော်စားရဲမြို့တွေကိုထွက်ပြေးနေတဲ့ကချင်ဒုက္ခသည်ပေါင်း3000ကျော်လောက်ရှိနေပြီးစီးဝါနဲ့ရိခအခက်ခဲတွေလည်းရင်ဆိုင်နေရတယ်လို့ဒုက္ခသည်အရေးကူညီသူတွေကသတင်းထုတ်ပြန်ထားပါတယ်